Welcome to the Voice of America in Burmese.
တော်တော်ရှင်တို့အားလုံးအတွက်မင်္ဂလာရှိတဲ့2022ခုနှစ်ဖြစ်ပါစေရှင်။ကျွန်မဆုမြတ်မောင်မှာ VOE မြန်မာပိုင်းရဲ့ January 1ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။COVID-19 ကရောဂါကြီးကိုရင်ဆိုင်နေရခြင်းကမ္ဘာတဝန်းကပြည်သူတွေဟာ2022ခုနှစ်ကိုပျော်ပွဲရှင်ပွဲတွေမပါဘဲကြိုဆိုခဲ့ကြပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကရ Times Square နေရာမှာပုံမှန်လူထောင်နဲ့ချီစုဝေးပြီးတော့နှစ်သစ်ကြိုနေကြဖြစ်ပေမဲ့ဒီနှစ်မှာတော့နှစ်သစ်ကူးကြိုဆင်မြင့်ဖျော်ဖြေပွဲတွေစီကိုအထူးဖိတ်ကြားထားသူဧည့်သည်တွေကလွဲလို့လမ်းမကြီးတွေပေါ်မှာရှင်းလင်းခြောက်ခံနေပါတယ်။COVID ကရောဂါကိုရှေ့တန်းကနေရင်ဆိုင်ကုသပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲ Times Square ကဖျော်ဖြေပွဲတွေကိုကြီးဖို့အတွက်အပွဲစီစဉ်သူတွေကဖိတ်ကြားခဲ့ပြီးတော့သီးသန့်စီနေရာတွေခွဲထားပေးခဲ့ပါတယ်။ American မြို့တော်တော်များများမှာလည်းနှစ်သစ်ကူးကြိုဆိုတဲ့ပွဲတွေကိုလူအများမပါဘဲကျင်းပခဲ့ကြပါတယ်။ဒါပေမဲ့ Casino လောင်းစားရုံတွေတက်စီနေတဲ့ Las Vegas မြို့က Las Vegas Strip လက်မကြီးပေါ်မှာမိပန်းဖောက်ပွဲကိုလူထောင်နဲ့ချီစုဝေးကြီးခဲ့ကြပါတယ်။လူစုလူဝေးမလုပ်ဖို့နေဗားဒါပြည်နယ်အုပ်ချုပ်ရေးမှူးကပန်ကြားထားတဲ့ကြားကအခုလိုမျိုးမိဘန်းဖောက်ပွဲကိုလူတွေလာကြည့်ခဲ့ကြတာဖြစ်ပါတယ်။အများစုကတော့နှကောင်းကြီးတွေဝတ်ထားကြပေမဲ့မဝတ်ကြသူတွေကိုလည်းတွေ့ရပါတယ်။ဥရောပနိုင်ငံတွေကနှစ်သစ်ကူးပွဲကျင်းပလိမ့်ရှိတဲ့မြို့ကြီးတွေမှာတော့ကိုဗစ်ကန့်သတ်ထိန်းချုပ်မှုတွေကြားကနှစ်သစ်ကိုတိတ်တိတ်ဆိတ်ဆိတ်ပဲကြိုဆိုခဲ့ကြပါတယ်။လန်ဒန်မြို့သိမ်းမြစ်ကမ်းပါတစ်လျှောက်မိဘန်းဖောက်မိအလှပြပွဲတွေကိုဒီနှစ်ဖျက်ခဲ့ပါတယ်။လန်ဒန်မြို့ထဲမှာမိဘဖောက်ပြီးနှစ်သစ်ကူးကြိုဆိုတာကိုရုပ်မြင်သံကြားပေါ်ကနေပဲတိုက်ရိုက်ပြသခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်သစ်ကူးလူစုဝေးမှဆိုတဲ့အတွက်အရေးအယာရှိသတင်းကြော်ကိုတာဝန်ချစောင့်ကြည့်စေခဲ့ပါတယ်။ Thai, India, Japan, South Korea စတဲ့အာရှနိုင်ငံတွေမှာလည်းနှစ်စဉ်လုံနေကြနှစ်သစ်ကူးကြိုပွဲတွေကိုဖျက်ခဲ့ပါတယ်။ဒီရုပ်နိုင်ငံကမြို့တွေမှာတော့မင်းညာတို့ကနှစ်သစ်ကူးကြိုပွဲတွေကိုကျင်းပခဲ့တယ်လို့ကိုဗစ်ရောဂါစတင်ခဲ့တယ်လို့ယုံကြည်ရတဲ့ဝူဟန်မြို့မှာ20ရက်နေ့ဒီနေ့မှာလဲကြော်ကြားတဲ့ဘုံကျောင်းစီကိုရာနဲ့ချီတဲ့လူတွေလာပြီးတော့ကိုဗစ်ကရောဂါကင်းရှင်းစေဖို့ဆူတောင်းနေကြပါတယ်။ကိုဗစ်ကကွယ်ဆေးနှမျိုးကိုတရားဝင်သုံးဆွဲခွင့်ပြုထားတဲ့အမေရိကန်ပြည်ထောင်စုမှာအများပြည်သူတွေစီကိုကိုဗစ်ကကွယ်ဆေးတွေမရောက်ဘဲနှောင့်နှေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုရက2020ခုနှစ်မကုန်ခင်မှာပြည်သူသန်း20လောက်ကိုဗစ်ကကွယ်ဆေးထိုးပေးရမယ်လို့ခန့်မှန်းခဲ့ပေမဲ့ဒီဇင်ဘာလ30ဗုဒ္ဓဟူးနေ့အထိနိုင်ငံတော်ကကိုဗစ်ကာကွယ်ဆေး 12.4 သန်းကိုပဲဖြန့်ချိထားနိုင်တယ်ဆိုတာကိုယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC မှတ်တမ်းတွေအရသိရပါတယ်။ဆေးထိုးပြီးသူလူပေါင်း 2.6 သန်းရှိတယ်လို့ CDC ကပြောတယ်လို့ဆေးထိုးတာနဲ့ပတ်သက်လို့သတင်းပို့နောက်ကျတာတွေလည်းရှိနိုင်တယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးကျန်းကျတာတွေဖြစ်နေတဲ့အပေါ်မှာပြည်내အစိုးရတွေကြောင့်လို့သမ္မတထရမ့်ကတော့အပြစ်တင်ပါတယ်။ပြည်ထောင်စုအစိုးရကဆေးတွေဖြန့်ဝေထားပြီးဖြစ်တဲ့ပြည်내အစိုးရတွေကဆေးထိုးတဲ့အစီအစဉ်တွေကိုလုပ်ပါတော့လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ American မှာ COVID ကာကွယ်ဆေးထိုးအစီအစဉ်တွေကိုပြည်내အစိုးရတခုချင်းစီကဆောင်ရွက်နေကြတာပါ။တချို့နေရာတွေမှာဆေးထိုးမဲ့အစီအစဉ်တွေဘဏ္ဍာငွေအလုံးအလောက်မရှိဘူးဆိုတဲ့ပြဿနာတွေလည်းပေါ်နေပါတယ်။ American ပြည်ထောင်စုထဲမှာ COVID အတည်ပြုလူနာသန်း20နီးပါးရှိနေပြီးတော့သေဆုံးသူကလည်း3,400ကျော်ကျော်နေပါပြီ။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံအပိသက်နှုတ်ထွက်ခဲ့ပြီးတဲ့နောက်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးခီးသွွားလာရေးစတဲ့စီကံသတ်မှတ်ချက်အစ်တွေစတင်အသက်ဝင်ကျင့်သုံးနေပါပြီ။ဗြိတိန်နဲ့ EU ကြားအဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ဗြိတိန်ဒိုဗာစိတ်ကန်းကနေပထမဆုံးထွက်တဲ့ကတုတ်သင်းမောပြင်သစ်နိုင်ငံကာလီစိတ်ကန်းကိုရောက်ရှိချိန်မှာလိုအပ်တဲ့စာရွက်စာတမ်းအထောက်အထားစစ်ဆေးမှုတွေလုပ်ပြီးမှကတုတ်သင်းမောပေါ်ပါလာတဲ့ကုန်တင်ကားတွေလိုရာခီးကိုဆက်သွားခဲ့ကြပါတယ်။EU ရဲ့မှာ48နှစ်ကြာအဖွဲ့ဝင်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဒီဇင်ဘာလ31ရက်ကြာသပတေးနေ့ဗြိတိန်စံတော်ချိန်ည7နာရီအချိန်မှာ EU ရဲ့ကအပီးတိုင်ထွက်သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွက်အာရုံဥသိရောက်လာပြီလို့ဝန်ကြီးချုပ် Boris Johnson ကနှစ်သစ်ကူမင်းကွန်းနဲ့မှာပြောကြားခဲ့ပါတယ်
။ We have our freedom in our hands and it is up to us to make the most of it.
လွမြောက်မှုကိုပြန်လည်ရရှိတဲ့ဗြိတိန်နိုင်ငံအနေနဲ့ဒီလွတ်လပ်မှုကိုအပြည့်အဝအသုံးချပြီးတော့ဗြိတိန်ရဲ့တန်ဖိုးကိုကဘာကိုပြားဖို့အားလုံးလက်တွဲလှုပ်သွားကြမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့နဲ့ဗြိတိန်လမ်းခွဲလိုက်ပြီးမှနှစ်ဖက်ကြားစီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေခရီးသွားလာမှုတွေနိုင်ငံရွှေ့ပြောင်းနေထိုင်မှုတွေအားလုံးစီကန်းသက်တွေနဲ့ဆောင်ရွက်ကြရတော့မှာဖြစ်ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ပြည်ရေးမြန်မာပိုင်းအတွက်ထိတ်တန့်ရောက်နေတဲ့နောက်ဆုံးရသတင်းတွေကိုကျွန်မဆုမြတ်မောကြီးညာပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနှစ်သက်ခုအထူးအစီအစဉ်နဲ့အပတ်စဉ်အစီအစဉ်တွေကိုနှာစင်နိုင်ပါပြီရှင
်စီရေးသိမ်းမှမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခြင်းခံခဲ့ရတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကံကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဟာတမရော်သား3ဦးနဲ့အတူဒီနေ့ပဲပြန်လည်လွတ်မြောက်လာတဲ့ကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်မှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်အောက်တိုဘာလထဲမှာပဲအေရခိုင်လက်နက်ကဖွဲ့ကဖမ်းဆီးသွားတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း3ဦးကိုလက်လကျော်ကြာမှပြန်လွှတ်ပေးလိုက်တာပါ NLD ကိုယ်စားလှယ်လောင်းတွေကိုရခိုင်ပြည်နယ်ကစိုက်ပွဲတွေတွင်ဖမ်းဆီးခဲ့တဲ့တပ်မတော်သား3ဦးနဲ့အတူဒီကနေ့မွန်းလွယ်ပိုင်းမှာအေဖွဲ့ကစပ်မတော်ကိုလွှဲပြောင်းပေးရခဲ့ကြောင်းလဲစပ်မတော်ပြောခွင့်ရဗိုလ်ချုပ်စိုမင်းလုံးက VOA ကိုတီးပြုတ်ပါတယ
်လွှတ်တော်ကိုယ်စားလှယ်ဒေါ်နေနေမြင့်ဦးမင်းအောင်ပြင်လွှတ်တော်ကိုယ်စားလှယ်လောင်းတော်ချစ်ချစ်ချောတို့ကိုအဲဒီ၃ယောက်ရဲ့ကျွန်တော်ဒီတိုက်ပွဲဖြစ်ပွားတဲ့ကာလမှာဖန်စီသိမ့်သိမ့်ခံထားရတဲ့ကမ္ဘောဒါ၃ဦးဒီရကောင်ရှိသူတွေကဒီနေ့မွန်းလွယ်ပိုင်းမှာတော့ကမ္ဘောဒါကိုလာရောက်လွှဲပြောင်းပေးခဲ့ပါတယ်အဲကျွန်တော်ဒီစစ်တွေကိုခေါ်ဆောင်နေပါတယ်စစ်တွေရောက်လို့ရှိရင်တပ်ဆိုင်ရာကိုပြန်လည်လွှဲပြောင်းပါမယ်မပြီးရင်ကျွန်တော်လည်းတရင်ထောက်ပြန်ပေးပါမယ
် NLD ပါတီဝင်၃ဦးကိုတော့မြေပုံမြို့နယ်ပြီးချောင်းသက်ရွာဘက်မှာမင်းပြမြို့နယ်ခြေပြုတ်ဆိုင်ဘဟုကိုကျောင်းဦးကြီးထံလွှဲပြောင်းပေးအပ်တာလို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါရယ
်ဒီနေ့မွန်လဲနှစ်နာရီလောက်ကပေါ့နော်ကျွန်တော်တို့ဒီမြေပုံမြို့နယ်မြေချောင်းတဲ့ခြေရွာမှာအဲတပ်တော်တပ်ဖွဲ့ဝင်တွေကစောင့်ဆိုင်းပြီးတော့တပ်မတော်ဘက်ကို NLD ပါတီ3ဦးကိုလွှဲပြောင်းပေးရတယ်လို့ပြောရယ်တမတော်ဖက်ကဒီတိုင်းဘူကိုကျောင်းအုပ်ကြီးကိုလိုက်လာပြီးတော့နော်ကားသုံးစီးနဲ့လာပြီးတော့ခေါ်သွားတယ်။ကျောင်းဖက်ကိုပြန်ပြီးတော့ဆက်ခွာသွားတယ်လို့လာသွားရင်တရင်ပြဖို့ရှင်းရပြီးရပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လှုပ်တော်ကိုယ်စားလှယ်သုံးနေဒီမေမြင့်နဲ့လှုပ်တော်ကိုယ်စားလှယ်လောင်းတော်ချစ်ချစ်ချောတို့ကိုအောက်တိုဘာလ24ရက်နေ့တုန်းကဗန်ကူးမြို့နယ်တွင်မဲဆယ်စီယုံရေးဆင်းတဲ့ချိန်အေအေဘက်ကဖမ်းဆီးသွားခဲ့တာပါ။သူတို့သုံးဦးအပြင်တိုက်ပွဲဖြစ်ပွားစဉ်ကာလတွင်အေအေဘက်ကဖမ်းဆီးသွားတဲ့စစ်မတော်သားတွေနဲ့က3ဦးကိုဒီကနေ့မှာပဲချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာနေမြေခါမြန်မာစစ်သားတေထံလွှဲပြောင်းပေးခဲ့တာပါ။အေအေဘက်ကလည်းအခုလိုအဖမ်းခံရတဲ့သူတွေပြန်လွှတ်ပေးတဲ့ပေါ်ငင်းချိုင်ရေးအတွက်အထောက်အကူဖြစ်စေတယ်လို့စစ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရတယ်
။ကျွန်တော်တို့မျှော်လင့်တဲ့ဒီဖြစ်စဉ်ခေတ်တည်းရနေတဲ့စစ်တော့အခန့်ဒီနေ့မှာပြည်ခတ်တိုက်ခိုက်မှုရဆဲတဲ့ဟာတွေပုံမူခိုင်မာလာနိုင်နိုင်မယ်။ဒီတော့ငင်းချိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာနိုင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။လုံခြုံရေးအတွက်စိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့အေရခိုင်လက်နက်ကင်ဖွဲ့ရဲ့နိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုသမ္မတော်ကကျေဆွလိုက်ပြီးနောက်ရခိုင်ပြည်နယ်မှာသမ္မတော်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားပြည်ကမှုရပ်ဆိုင်နေတာသလကျော်ရှိနေပြီဖြစ်ပါတယ်။အပြည့်ရနေတဲ့ကာလအတွင်းစီစဉ်ပါ9ရက်နေ့မှာဝပြည်သွေးစည်းညို့ရေးသမ္မတော် UWSA ထိန်းချုပ်ရာပန်စမ်းမြို့မှာသမ္မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ကကုစလဲတွေဆွေးဆုံပြီးရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလည်းရှိခဲ့ပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
2020ခုနှစ်အတွင်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့ COVID-19 ကပ်ရောဂါနဲ့လူမဲတွေရဲ့အသက်ကိုလည်းဒဏ်ထူတန်ဖိုးထားဖို့တောင်းဆိုတဲ့လှုပ်ရှားမှုသတင်းတွေ American ရွေးကောက်ပွဲသတင်းတွေ2020ကမ္ဘာသတင်းကောင်းကြီးပိုင်းမှာလွှမ်းမိုးနေရယူခဲ့ပါတယ်။ဒါ့ပြင်လည်းတခြားနှစ်တွေလိုပဲသဘာဝ BNDA တွေလူလူအောင်ကြောမှုတွေနဲ့ပဋိပက္ခတွေကိုနိုင်ငံတချို့ရင်ဆိုင်ခဲ့ရပါတယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစုစည်းပြီးဦးသိန်းထိုင်ဦးနဲ့ကျမများသစင်အောင်ကတင်ပြပေးထားပါရရှင
်။2020ခုနှစ်ဇန်နဝါရီလဆန်းမှာပဲအော်စတြေးလျနိုင်ငံမှာမ ဘယ်တော့မှမကြုံဘူးတဲ့တိုင်းတာနဲ့တော်မီတွေတောင်းချမ်းခဲ့တဲ့သတင်းကတုံလုံးစိတ်မကောင်းစရာသတင်းတစ်ပုဒ်ဖြစ်နေနှစ်သစ်ကိုကြိုခဲ့ပါတယ်။တော်မီကြောင့်တော်ရင်ဒိဆန်တန်းတထောင်တဲ့မင်းနဲ့တိတ်ချေတန်းအရခဲ့တယ်လို့စစ်တင်တက်သူကခေရဗီရာပညာရှင်တွေခန့်မှန်းခဲ့ကြပါတယ်။တော်မီကြောင့်ဟက်တာ 12.6 တန်းမီလောင်ကျွမ်းခဲ့ပြီးလူ30ကျော်သေဆုံးခဲ့တယ်လို့ထောင်ထဲချီအိုးမဲ့အိမ်ဖြစ်ခဲ့ရပါတယ်။တော်မီကထွက်တဲ့မီးခိုးမြူငွေတွေကပစိဖိတ်သမုဒ္ဒရာတွေကနေတောင်အမေရိကတိုင်းနိုင်ငံတွေဖြစ်တဲ့ဘရာဇီး၊ချီလီနဲ့အာဂျင်တီးနားနိုင်ငံတွေအထိရောက်ခဲ့ပါတယ
်။ဇန်နဝါရီလ3ရက်နေ့ကပဲအီရန်တော်လှန်ရေးတည်ဆောင်တပ်ရဲ့တပ်မှုကာဆမ်ဆူလမာနီကိုအီရန်နိုင်ငံဘက်ကနိုင်ငံတကာလူစိတ်အမီးမှာ American စစ်တပ်ကအဝေးထိန်ဒရုန်းနဲ့တိုက်ခိုက်ပြီးလုံခြုံလိုက်ပါတယ်။ဒါကြောင့်လေထောင်တောင်းချီတဲ့အီရန်ပြည်သူတွေ American စန့်ကျင်ရေးဆန္ဒပြပွဲတွေအီရန်နိုင်ငံမှာရက်ဆက်ကျင်းပခဲ့ပါတယ်။ဘူဂျူကာဆမ်ဆူလမာနီလုံခြုံခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံတွင်က American စစ်စခန်းတွေကိုအီရန်က rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရပိုင်းအတွင်းမှာပဲအီရန်ပြည်သူတချို့ရဲ့ American စန့်ကျင်ရေးဆန္ဒပြပွဲတွေဟာအီရန်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲအဖြစ်လဲပြောင်းလဲသွားခဲ့ပါတယ်။
အီရန်နိုင်ငံတဟီရန်မြို့လေးစိတ်ကတဲယူကရိန်းခီးတဲ့ဒီလေးရင်ကိုဇန်နဝါရီလ6ရက်နေ့ကအီရန်စစ်တပ်ကဒုံးကျည်နဲ့မာရုံပစ်ခတ်ခဲ့တာကြောင့်လေးရင်ပေါ်မှာပါသွားခဲ့သူ156ဦးသေဆုံးခဲ့ပြီးသတင်းထင်ကြံခဲ့မှုအတွက်အီရန်အစိုးရကကန့်ကွက်စံနှပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။စောစောပိုင်းကဆက်ချွေမှုကြောင့်လို့အီရန်ဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာမာရုံပစ်ခတ်တာကိုအီရန်စစ်တပ်ကဝန်ခံခဲ့ပါတယ်။ဒီလိုဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးဘာဝင်အစိုးရခေါင်းဆောင်တွေဆင်ပေးဖို့အထိတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်အီရန်ဆက်ဆံရေးတင်းတင်းမာမာအခြေအနေသတင်းတွေကလည်း2020ခုနှစ်နိစမ်းမှာနိုင်ငံတကာအထူးအာရုံစိုက်ခဲ့ရတဲ့သတင်းတွေဖြစ်ခဲ့ပါတယ
်။2020ခုနှစ်နိစမ်းမှာပဲတကဘာလုံးကပြည်သူတွေရဲ့လူနေမှုဘဝတွေကိုပြောင်းလဲသွားမယ်။ကြောက်မဲ့ဖွဲ့ရာကတ်ယောဂါဇိုးကြီးရဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေအထိတ်တလန့်သတိပေးခဲ့ကြပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့ဆိုတာကိုဇန်နဝါရီလ9ရက်နေ့မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။လူချင်းချင်းကူးစက်နိုင်တယ်ဆိုတာကိုတရုတ်ကျန်းမာရေးအရာရှိတွေဝန်ခံခဲ့ပြီးတဲ့နောက်လူဦးရေ17သန်းရှိတဲ့ဝူဟန်မြို့ကန်တွေကိုအပြစ်မထွက်ဖို့တရုတ်အစိုးရကတင်းတင်းကြပ်ကြပ်ပိတ်ကင်လိုက်ပါတယ
်။တရုတ်နိုင်ငံမှာရောဂါကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဇန်နဝါရီလအတွင်းမှာပဲအမေရိကန်ပြည်ထောင်စု၄သိန်းတချို့မှာနိုင်ငံတကာရောက်လာတဲ့ခီးတဲ့တွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာကိုစလုပ်ခဲ့ပါတယ်။ဇန်နဝါရီလ21ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတရုတ်နိုင်ငံဝူဟန်မြို့ကအမေရိကန်ပြည်ထောင်စုကိုပြန်လာတဲ့ခီးတဲ့တစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပြီဆိုတာကိုကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှလူတွေသိမ်းနဲ့ချီသေဆုံးပြီးတန်းနဲ့ချီယောဂကူးစက်ဖို့အစပိုင်းသတင်းလို့ပြောရမှာပါ။
Is there any member in the American Pyongyang Zoo ma January la kaum ma Tamara Donald Trump ko yaru ga phe sha de athi yee yu nai yee lut do atwe ma chi tin swi nwe pwe ri chin ba ni ga bi te yin lo phe saung yet de aw lut do amat twi ne Tamara ye ju saung shi ni ri apyan alan nyin khon ni ga ba de ana lwe tung sa lo mu Congress lut do ye lo ngan ni ko nau shet mu ne American Tamara Donald Trump a paw yee yu nai bo aw lut do Democrat amat twi ga ju ban ga da ba သမရာထရမ့်ဟာသမရာလေးကောက်ပွဲသူ့ရဲ့အဓိကပြိုင်ပွဲတစ်ဦးဖြစ်လာနိုင်တဲ့ဒုသမရာဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပြီးဖို့ယူကရိန်းသမရာဗလာဒီမီယာဇီလန်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးရမယ့်စီးရီးအကူအညီဒေါ်လာတန်400နီးပါးကိုချက်ချင်းမပေးဘဲဆိုင်ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွဆွဲခဲ့ပါတယ်တို့တော့ကြာနာစစ်ဆေးပွဲတွေမှာသမရထရမ့်ရဲ့အစိုးရအဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်တည်အဖြစ်စင့်ခေါ်မင်းမြန်းဖို့ဒီမိုကရက်ဘက်ကတောင်းဆိုပေမဲ့အထက်လွှတ်တော်လူများစုဖြစ်တဲ့ Republican Party ဝင်တွေကလက်မခံခဲ့ပါဘူး။ February 5ရက်နေ့မှာတော့သမရမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ
်။သမရကိုရည်ရွယ်ဆွဲဆိုချက်တွေကိုပယ်ချပြီးအပြစ်မရှိကြောင်းထက်လွှတ်တော်ကမဲခွဲမဆုံးဖြတ်ခင်တည့်ရလို့ February 4ရက်နေ့မှာပဲသမရထရန့်တိုင်းပြည်ကိုနိုင်ငံတော်ခြေပြမင်းကွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာရုပ်လျှော့ကြားဆင်းနေပြီဆိုတဲ့အတွေ့အခံစားချက်တွေကိုသူ့အစိုးရတက်တန်ပထမပိုင်းနှစ်တွေအတွင်းကြောက်သောအောင်လုပ်နိုင်ခဲ့တယ်လို့သမရထတက်တန်တွေတတိယချိန်ကွန်ဂရက်ထွတ်တော်မှာပြောကြားတဲ့နိုင်ငံတော်ခြေပြမင်းကွန်းမှာသမရထရန့်ပြောသွားခဲ့ပါတယ်။တနားဤခွဲနီးပါးကြာမင်းကွန်းထဲမှာသူ့ရဲ့သမရထတက်တန်တွေအမေရိကန်စီးပွားရေးတိုးတက်ကောင်းမွန်လုပ်နိုင်ခဲ့တယ်လို့သမရထရန့်ကအခိုင်အမာပြောကြားခဲ့ပါတယ်။
we come
ဇန်နဝါရီလနောက်ဆုံးပတ်အတွင်းမှာပဲ American Basketball အကျော်အမော် Kobe Bryant ရဟယင်ပြကြတည်ဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝန်းနေစကားဆိုခဲ့ကြပါတယ် Los Angeles မြို့ပြင်နာက Calabar ဆာမြို့မှာရဟယင်ပြကြမှုအတွင်းအသက်42နှစ်အရွယ် Kobe Bryant နဲ့သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်မှာပါသွားသူ၉ယောက်စလုံးတည်ဆုံးခဲ့တာပါရဟယင်ဟာတိမ်သူကိုရှောင်ပြီးပြန်တန်းရင်းတောင်ဆောင်နဲ့တိုက်မိလို့ပြကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေတိတိတသာတိုးလာတဲ့အတွက်ဒီယောဂကဆိုးကနေရာအနက်ကူးစက်ပြန့်နှံ့တဲ့ယောဂဖြစ်နေပြီဆိုတာကို WHO ကကျန်းမာရေးအဖွဲ့ကြီးကမတ်လ17ရက်နေ့မှာကြေညာပါတယ်ဒီလိုကြေညာတဲ့မတ်လဒုတိယပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 13,800 ကျော်ကူးစက်ခံထားရပြီးသေဆုံးသူပေါင်းကလည်း 4,300 ထိရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာတဲ့အတွက်ကမ္ဘာနိုင်ငံတော်တော်များများခီးသွားလာခွင့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိနေထုတ်ပြန်ခဲ့ပါတယ
်။ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်မလဆန်းမှာပဲကမ္ဘာအဆုရှယ်ယာဈေးနှုန်းတွေနဲ့ရင်းနှံဈေးနှုန်းတွေထိုးကျသွားပါတယ်။American အဓိကအဆုရှယ်ယာတစ်ခုဖြစ်တဲ့ New York Dow Jones အဆုရှယ်ယာအညွှန်းကိန်းဟာမလာဒုတိယပတ်အတွင်း600ကိုင်းနှုန်းနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်။17နှစ်လောက်ဇက်တိုက်အမျက်ဆုံးပေါ်လာခဲ့တဲ့အဆုရှယ်ယာဈေးတွေပထမဆုံးအကြိမ်အများဆုံးပြန်ထိုးကျသွားခဲ့တာပါ။ဒီလို COVID-19 ရောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်နစ်နာလာနေကြတဲ့ American ပြည်သူတွေရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့ဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တစ်ရပ်ကိုသမ္မတ Trump ကမလာကုန်မှာလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
မလာလေလောက်ကလေးကစက်ယုံတွေဈေးဆိုင်တွေစားသောက်ဆိုင်တွေနဲ့ယုံတွေပါဝင်လုပ်ငန်းခွင်တွေကိုဖိတ်ခဲ့တဲ့နောက်ဧပြီလအတွင်းအမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 14.9 ခန်းနှုန်းအထိထိုးတက်လာခဲ့ပါတယ်။1930ခုနှစ်တွေအတွင်းကမ္ဘာစီးပွားပြက်ကပ်ကြုံခဲ့ရပြီးနောက်ပိုင်းဒီလောက်ဆိုးတဲ့အခြေအနေကိုမကြုံခဲ့ရဘူးလို့စီးပွားရေးပညာရှင်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်မှာအလုပ်လက်မဲ့ကျုခံစားခွင့်ရှောက်ထားသူ23သန်းကျော်ရှိမယ်လို့ပြည်သူ့အရေးဝန်ကြီးဌာနရဲ့စီးနေမှာဖော်ပြပါတယ်။နောက်ပိုင်းလာဒီမှာတော့လုပ်ငန်းခွင်တချို့ပြန်လဲဖွင့်လှစ်တာကြောင့်လုပ်လည်မဲ့ဥည်ရောကြသွားခဲ့ပါတယ
်။ကာယောဂဇူးကြီးရဲ့ချင်းချောက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အခက်အခဲတွေကြုံနေရချိန်မှာပဲမေလ25ရက်နေ့က American ပြည်ထောင်စုမီနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်မှာတိုက်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့ပါတယ်။လူမဲရီရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုပြီးတောင်းဆိုတဲ့ Black Lives Matter လှုပ်ရှားမှုအဖြစ်ရဲတွေရဲ့ရစ်ဆက်မှုနဲ့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတိုင်းပြည်တော်ပေါ်ပေါက်ခဲ့တာပါ American ပြည်ထောင်စုတဝန်းမြို့ကြီးတွေမှာဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကိုပြည်ပြင်းပြောင်းလဲဖို့ငွေကြေးဖြတ်တောက်ဖို့ဆိုတဲ့တောင်းဆိုချက်တွေလည်းကြီးထွားလာခဲ့ပါတယ် George Floyd တည်ဆုံးပြီးသတင်းပတ်အနေနဲ့အကြာဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာနောက်ထပ်လူမဲအမျိုးသားတဦးဖြစ်တဲ့ရီရှက်ဘရုတ်စ်ကိုရဲကတနက်နေ့ပြစ်လို့တေဆုံးခဲ့တာကြောင့်ရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွင်မှုတွေအဆုံးသတ်ပြီးတောင်းဆိုတဲ့ဆန္ဒပြပွဲတွေပို့ပြီးတော့အရှိန်မြင့်လာခဲ့ပါတယ်။အိုရီဂန်ပြည်နယ်ပေါ့တလန်မြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေနှစ်လလောက်ဆက်တိုက်ပေါ်ပေါက်ခဲ့ပါတယ်။
ရန်ရဲရဲဆဲမှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတမ်းပြည်တော်ပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုပြင်ပြောင်းလဲညွန်ကြားချက်တွေကိုသမ္မတထရန်ဂျော်လာတတိယဘက်မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ရဲတပ်ဖွဲ့ဝင်တယောက်ရဲ့အသက်အန္တရာယ်ကိုချင်းချောက်ခံရတဲ့အခြေအနေမျိုးကလွယ်လို့လယ်ဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးတာမျိုးတွေတားမြစ်သွားမှာဖြစ်တဲ့အကြောင်းလက်မှတ်ရေးထိုးတဲ့အခမ်းအနားမှာသမ္မတထရန်ကပြောပါတယ်ရဲတပ်ဖွဲ့ကိုပုံပြီးတာဝန်ခံမှုရှိလာစေဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းတပ်ရာထရန်ရဲ့အမိန့်ဟာလုံလောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တွေနဲ့အကြက်ကတချို့ကဝေဖန်ခဲ့ကြပါတယ်။ဂျွန်လအတွင်းမှာပဲအမေရိကန်ပြည်ထောင်စုတဝန်းပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကတခြားနိုင်ငံတွေကိုကူးစက်သွားပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့ဖိနှိပ်ရဲစက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတကာလှုပ်ရှားမှုအဖြစ်အချိန်ဟုန်နဲ့ပေါ်ပေါက်ခဲ့ပါတယ်။
ဩဂုတ်လပထမပတ်အတွင်းလေဗနွန်နိုင်ငံဘေရုတ်မြို့တော်မှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ဖောက်ကွဲမှုကြီးကြောင့်အနည်းဆုံးလူ190သေဆုံးခဲ့တယ်လို့လူ6000လောက်ဒဏ်ရာရခဲ့တဲ့အပြင်လူပေါင်း3သိန်းနီးပါးအိုးအိမ်နဲ့ဖြစ်ခဲ့ရပါတယ်။ဘေရုတ်ကစိတ်ကန်းကုန်နှောင်ရုံးမှာဖြစ်ပွားခဲ့တဲ့မတော်တဆဖောက်ကွဲမှုကနေ ပြည်သူတွေရဲ့အထွေထွေမကျေနပ်မှုတွေကိုမီးထိုးပေးသလိုဖြစ်ခဲ့ပြီးလက်ပနအစိုးရစန့်ကျင်ဆန္ဒပြပွဲတွေရက်ဆက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံထင်းရဲတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်မှုတွေနဲ့အင်အားသုံးဖြိုခွင်းတာတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးလက်ပနအစိုးရကတည်င်းတပတ်ကြာအရေးပေါ်အခြေအနေမှာပထမပိုင်းကြီးညာခဲ့ပါတယ်။နောက်ပိုင်းမှာအစိုးရအဖွဲ့တစ်ခုလုံးနှုတ်ထွက်ကြောင်းကြီးညာပါတယ
်။မေလပထမပတ်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဓာတ်ဆီနှံရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတဲ့ဆိုပြီးကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကမ္ဘာအစည်းအဝေးနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအထူးအထိတ်ကိုမရောက်သေးပေမဲ့လည်းလုံးလမဲ့ဖြစ်ကုန်တာတွေအစားအသောက်ရှားပါတာတွေအပြင်ကလေးငယ်တွေအတွက်ကာဝယ်ဆေးမထိုးတိုင်တဲ့ပြဿနာတွေကိုစတင်ရင်ဆိုင်ရပြီလို့ပြောပါတယ်။အစင်ရဲသောသူတွေအထူးသဖြင့်အမျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့သူတွေကိုကတ်ယောဂါနဲ့ကမ္ဘာစီးပွားရေးကြာဆင်းတဲ့တန်ကအကာအကွယ်မပေးနိုင်မှုဆိုရင်နောက်နှစ်ပေါင်းများစွာအထိစိုးကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကြည်ကဲမတ်လော့ခ်ကဒီပေးပါတယ
်။ဘယ်လာရုစ်နိုင်ငံမှာအလက်ဇန်ဒါလူရှန်ကိုနှုတ်ထွက်ပြီးတောင်းဆိုဆန္ဒပြပွဲတွေအော်တိုလာ9ရက်ရေကောက်ပွဲပြီးခရက်က2020ခုနှစ်နှစ်ကုန်အထိဇက်တိုက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြတဲ့သူအများပြားလူကြီးတပ်ဖွဲ့တွေဖမ်းဆီးတာကိုခံခဲ့ရပါတယ်။သမရလူရှန်ကို6ချိန်မြောက်ပြန်အရေးခံခဲ့ရပေမယ့်သူအနိုင်ရခဲ့တဲ့ရေကောက်ပွဲမှာမင်းမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောဆိုခဲ့ကြပြီးအဲ့ဒီအချိန်ကစလို့မြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေမှာလူလူဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တာပါအနောက်နိုင်ငံတွေကလည်းရေကောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုထားပြီးတမရလူရှန်ကိုနဲ့ထိတ်တန့်ဘယ်လာရုစ်အစိုးရအရာရှိတွေအပေါ်မှာပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ
်။အော်ဂိုလာတွင်မှာပဲရုရှားနိုင်ငံကထင်ရှားတဲ့တိုက်ခိုက်ခေါင်းဆောင် LSE Navalny အစိုက်ကခံရတဲ့တဲ့င်းကနိုင်ငံတကာသတင်းကောင်းကြီးပိုင်းတွေမှာအများအယုံစိုက်တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်လေးရှိသူအတိုက်ခံခေါင်းဆောင်နယ်ဘန်နီယာစိုက်ဘေးရီးယားဒေသမှာရွေးကောက်ပွဲမဲဆွယ်စီုံပြီးမြို့တော်မော်စကိုလေးနဲ့အပြန်ရုပ်တရက်အပြင်းထန်နာမကျန်းဖြစ်ခဲ့တာပါ။သူ့ကိုစိတ်ကူတာဖို့ဂျာမနီနိုင်ငံကိုတီးဆန့်စေးရုံလေးရင်နဲ့ခေါ်ဆောင်ခဲ့ရပါလိမ့်။ဆိုဗီယက်ခေတ်ဓာတုအစိတ်တစ်မျိုးဖြစ်တဲ့နိုဗီ6အစိတ်နယ်ဘန်နီယာခန္ဓာကိုယ်ထဲမှာတွေ့ရတယ်လို့ဂျာမန်စိတ်ဗေဒစမ်းသပ်တဲ့ပညာရှင်တွေကပြောပါလေတိချခွဲစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံကတခွဲကန်တွေကလည်းဂျာမန်ပညာရှင်တွေရဲ့တွေးဆချက်နဲ့ကိုက်ညီတယ်လို့ပြောဆိုပါတယ်ရုရှားဆူရကတော့ဒီစိတ်သိမှုမှာသူတို့နဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆိုခဲ့ပါလေစတေမာလာတတိယဘတ်ထဲမှာတော့နယ်ဘန်နီရဲ့ဂျာမန်ရဲ့အခြေအနေတိုးတက်မှုရှိလာပြီးပြောဆိုတာလှုပ်ရှားတာတွေပြန်လည်လှုပ်လာနိုင်ခဲ့ပါလေ
စက်တင်ဘာလ15ရက်နေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံစတင်ကျင်းပပါတယ်။ American ပြည်ထောင်စုတရုတ်နဲ့ရုရှားအကြားကွဲလွဲချက်တွေကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်လက်တွဲတိုက်ဖျက်ရေးတွေအပေါ်မှာအရေးထိုးချိန်ချောင်းနေပါတယ်။ကာယောဂါစူးကြီးကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုအွန်လိုင်းကနေအဓိကကျင်းပတာဖြစ်ပြီး COVID-19 ရောဂါတိုက်ဖျက်ရေးနိုင်ငံစုံလက်တွဲဆောင်ရွက်ဖို့ကိုအဖွဲ့ဝင်နိုင်ငံတွေအဓိကအာရုံစိုက်ဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံသူ့လုပ်ရက်အပေါ်တာဝန်ယူလာအောင်လုပ်ဖို့ကုလသမဂ္ဂကိုညီလာခံမင်းကွန်းမှာတိုက်တွန်းခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်ထောင်စုအော်ဂိုလာတတိယဘတ်အတွင်းတော်မီတွေချစ်ချစ်ပြန့်ပြန့်လောင်ကျွမ်းခဲ့တာကြောင့်တော်မီငိမ့်တော်ကူညီပေးဖို့ပြည်နယ်ဥချုပ်ရေးမှူးကေဗင်နျူဆန်ကနိုင်ငံတကာကိုကူညီတောင်းခံလိုက်ပါတယ်။ပြီးလောင်တဲ့နေရာ960ကိုငိမ့်သက်ဖို့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်10ခုကမိသားသမား12,000ကျော်ကြိုးစားနေခဲ့ကြတာဖြစ်ပြီးကနေဒါနဲ့ဩစတြေးလျနိုင်ငံတွေကပါကူညီပေးဖို့ပြည်내ဥချုပ်ရေးမှူးဒူဆမ်ကပန်ကြားခဲ့ပါလေ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာယာနဲ့ချီတဲ့နေအိမ်တွေတခြားအဆောက်အဦတွေပျက်စီးခဲ့ရသလိုဒေသခံတွေတောင်းနေချီပြီးတော့လည်းပိုးရင်ဆုံးခေါ်ထွက်ပြေးခဲ့ရပါလေ။တော်ပြီးကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပြီးမိသားသမားတွေပါဝင်လူ40ကျော်ထိခိုက်ဒဏ်ရာရခဲ့ပါလေ။တော်ပြီးရန်တွေအကြောင်းလူပေါင်း300,000တက်မနေပြေးလို့ရအောင်ကြောင်းရှိခဲ့ရပါလေ။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသူသမ္မတတာဝန်ယူတဲ့အခါမှာသူသမ္မတတာဝန်ကိုချမ်းဆောင်ဖို့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကာမလာဟဲရစ်စ်ကိုအော်ဂူလာဒုတိယပတ်အတွင်းမှာကြီးညာလိုက်ပါတယ်။ကာမလာဟဲရစ်စ်ကို1964ခုနှစ်ကယ်လီဖိုးနီးယားပြည်နယ်အနောက်ဘက်အော့ကလန်မြို့မှာဝင်ဖွားခဲ့တာပါ။မိခင်ဖြစ်သူဟာအမေရိကန်ပြည်ထောင်စုမှာဘွဲ့လွန်ပညာရေးတင်ကြားဖို့ရောက်လာတဲ့အိန္ဒိယနယ်ပယ်ဖြစ်ပါတယ်။ပါခင်ကတော့ဂျမိကာနိုင်ငံကရွှေ့ပြောင်းလာသူဖြစ်ပါတယ်။ ဟဲရစ်ဟာအမေရိကန်နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်တစ်ပါတီမှာအရေးပါတဲ့ဒုသမ္မတလောင်းတွေပထမဆုံးအရွေးခံရတဲ့လူမင်းအမျိုးသမီးတူဖြစ်လာပါတယ
်။စတေမာလာအတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝှမ်းသေဆုံးသူတစ်သန်းကျော်သွားပြီလို့အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်ဖက်ဒရယ်သုတေသနဌာနရဲ့စစ်တမ်းတွေမှာပေါ်ပြပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာယောဂကူးစက်သူ33သန်းရှိနေပြီလို့စီးရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9သန်း3သိန်းကျော်ရှိပြီးသေဆုံးသူ2သိန်း1000ကျော်ရှိသွားပြီလို့စီးရင်ကဖော်ပြပါတယ
်။အတူပါ29ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့တရားရုံးချုပ်တရားသူကြီးအေမီ ကော်နီ ဘဲရက်ဟာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ရှေ့မှောက်မှာတရားဝင်ကျင့်သစ္စာကျင်းပပါတယ်။တရားရုံးချုပ်တရားသူကြီးခံထားမဲ့အချိန်ဟာရွေးကောက်ပွဲကျင်းပဖို့နီးကပ်နေပြီးတပတ်ပဲကျန်တော့တဲ့အချိန်မို့နောက်တက်လာမဲ့သမ္မတကပဲရွေးချယ်ရေးဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီရဲ့အမတ်တွေကြားအငင်းပွားခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာအနည်းဆုံးနှစ်ပေါင်း150အတွင်းလူနည်းစုပါတီဘက်ကထောက်ခံမဲ့တမင်းမှမပါဘဲနဲ့တရားရုံးချုပ်တရားသူကြီးကိုခံထားလိုက်တာပါ။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Amy Coney Barrett ကိုအစားထိုးခန့်ထားလိုက်တာပါ။အ
ော်တိုဘာလနေ့ရက်ဒီမှာပဲအမေရိကန်သမ္မတ Donald Trump နဲ့သမ္မတကတော့ Melania Trump တို့ COVID-19 ရောဂါကူးစက်နေတဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကနေကြေခဲ့ပါတယ်။သမ္မတ Trump ကမေလန်ပြည်နယ် Bethesda မှာရှိတဲ့ Potter Ridge စစ်ဆေးရေးအထူးကုသဂန်းကိုကျောင်းရှိကူးသပေးခဲ့ရပါတယ်။တပတ်အကြာမှာတော့သမ္မတထရန်ကသူ့ရဲ့ကျမ်းမာရေးဟာအင်မတန်မှကောင်းမွန်နေပြီးစီးတောင်တောက်ဆရာမလိုတော့ဘူးလို့ပြောဆိုခဲ့ပါတယ်။ဆေးရုံမှာ၃ရက်ကုသမှုခံခဲ့တာရောအင်ဗျူရောမှာဆက်လက်ကုသမှုတွေဖြစ်ကြောင်းသူ့ဒီယောဂါကိုခံနိုင်ကောင်းကောင်းရှိသွားပြီလို့သမ္မတဒေါ်နယ်ထရန်ကပြောဆိုခဲ့ပါတယ်။
နိုဝင်ဘာလအတွင်းအိန္ဒိယနိုင်ငံမှာအကြီးဆုံးလေသမားဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးထောင်ပေါင်းချီတဲ့လေသမားတွေလေယာဆိုင်ပြွေးဆန်ရဥပဒေသစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တောင်သူလေသမားတွေကအိန္ဒိယနိုင်ငံမြို့တော်အနီးစင်ဂျီဖုံဒေသတွေမှာရက်တွေနဲ့ချီစခန်းချဆန္ဒပြနေကြပြီးအဝေးပြေးလက်မကြီးတွေကိုပါပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။လေသမားတွေရဲ့ထွက်ကုန်သီးနှံတွေကိုအစိုးရကအာမခံထားတဲ့တတ်မှတ်ဈေးတိုင်းဝယ်ယူတာတွေဆက်မလုပ်တော့ဘဲကော်ပိုရေးရှင်းကြီးတွေကပဲကောက်ပေးသီးနှံတွေကိုဈေးနှိမ်လက်ဝကြီးအုပ်ဝယ်ယူတာတွေဖြစ်လာနိုင်နေဆိုပြီးလေသမားတွေကစိုးရိမ်ခဲ့ကြပါတယ်။ဝန်ကြီးချုပ်မူရီကတော့ဒါဟာမမှန်ကန်ကြောင်းနဲ့လေသမားတွေကြားတဲ့အခုလိုထင်အောင်ထင်မှားဖြစ်အောင်အတိုက်ခံတွေကလုပ်နေတာလို့တုံ့ပြန်ဆွဆွဲခဲ့ပါတယ်။
ထိုင်းနိုင်ငံမှာဇူလိုင်လကလေးကပေါ်ပေါက်ခဲ့ပြီးဝန်ကြီးချုပ်ပရာယုတ်ချွန်အောချာနှုတ်ထွက်ပြီးဖို့နဲ့ဖွဲ့စည်းပုံအသေးကြီးကိုဆန္ဒပြထောင်ဆိုထားပြီးနိုဝင်ဘာလအတွင်းမှာအပြစ်ဒဏ်ဆုံးချိန်ကြီးရောက်ခဲ့ပါတယ်။အကြောင်းသားတွေဥဆောင်စတင်တဲ့ဆန္ဒပြပွဲတွေကနောက်ပိုင်းမှာထိုင်းပြည်ရဲ့အာဏာကိုကန့်သတ်ဖို့အထိထပ်တိုးတောင်းဆိုလာခဲ့ကြပါတယ်။ဆက်ကြောတဲ့အရွယ်အကြောင်းသားတူပါဝင်ဆန္ဒပြသူ35ယောက်ကိုနှစ်ရှည်ဆောင်းရံတွေချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအသေးဖြတ်မှုနဲ့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအတွင်းမှာဆွဲချက်တင်ခဲ့ပါတယ်။
ဒီဇင်ဘာလ14ရက်နေ့မှာပဲအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်း Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကတရားဝင်အတည်ပြုပေးလိုက်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအကျင့်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိတာကြောင့်သူရှုံးရတယ်ဆိုပြီးသမ္မတထရန့်ကအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေပါတယ်။အဲ့ဒီပြည်နယ်တွေမှာတရားစွဲဆိုမှုပေါင်း90ကျော်လုပ်ခဲ့ပြီးမြေသမရနဲ့သူ့ကိုထောက်ခံသူတွေကရှုံးနေကြပါတယ်။သမရဒေါ်နယ်ထရမ့်ဟာအမေရိကန်သမိုင်းမှာနှစ်ပေါင်း240လနှစ်အတွင်းဒုတိယတက်တန်ရှုံးနေတဲ့ပြင်စမမြောက်သမရဖြစ်လာပါတယ်။ရေကောက်ခံသမရဂျိုးဘိုင်ဒန်ဟာဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမရအဖြစ်ကျန်းသက်စာကျင်းဆိုမှာဖြစ်ပါတယ်။
ဒီဇင်ဘာလဒုတိယပတ်နဲ့တတိယပတ်တွေအတွင်းမှာတော့အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးဖြန့်တဲ့ပုံကားကြီးတွေနေရာအနှံ့ကိုသွားနေကြပါပြီ။ Pfizer နဲ့ BioNTech ကုမ္ပဏီတွေကထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ဖက်ဒရယ်တာဝန်ရှိသူတွေကတည်ပြုခဲ့ပြီးရှင်းပိုင်းအတွင်းမှာပဲနောက်ထပ်အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုအသုံးခွင့်ခွင့်ပြုဆုံးဖြတ်လိုက်တာပါ။ပြည်ထောင်နဲ့ကနေဒါနိုင်ငံတွေကတော့ဒီကာကွယ်ဆေးကိုအသုံးပြုဖို့တည်ပြုပြီးဆေးတွေစတင်ပေးနေပါပြီ။နိုင်ငံတော်ဖြန့်ကျွေးစင်တာတွေဆေးရုံစီကံတွေကိုကုန်ကားကြီးတွေနဲ့ပို့ပေးနေတဲ့ကိစ္စတွေ ကျမယူဝင်ထမ်းတွေကိုကာဝယ်ဈေးတွေစထိုးပေးပြီးဆိုတဲ့သတင်းတွေကအမေရိကန်ပြည်သူတွေအတွက်မျှော်လင့်ချက်နဲ့အားတက်စရာသတင်းတွေဖြစ်ခဲ့ရပါတယ်
ဒါပေမဲ့လည်းဗြိတိနိုင်ငံမှာဗီဇပြောင်းလာပြီးကူးစက်မှုနှုန်းပုံမြင်နဲ့ COVID-19 ပိုပြန့်နှံ့နေတယ်ဆိုတဲ့သတင်းတွေကြောင့်အသွားလာကန့်သတ်ချက်တွေပိုချပြီးဥရောပနိုင်ငံတွေကဗြိတိန်ကလာတဲ့ခရီးသည်တွေကိုဝင်ရောက်ခွင့်တားမြစ်လိုက်တာကြောင့်ဒီသတင်းကကာကွယ်ဆေးကြောင့်အားတက်စမျှော်လင့်ချက်ရကစားအချိန်မှာစိုးရင်စရာဖြစ်ခဲ့ပါတယ်ခရစ်စမတ်နဲ့နှစ်သစ်ကူးကာလတွေမှာခါတိုင်းနှစ်တွေလိုစီစီကာကမကျင်းပနိုင်ပေအွန်လိုင်းကနေဖန်တီးတဲ့ပွဲတွေအဓိကလွှမ်းမိုးခဲ့ပါတယ်
ဒီနေ့ပေါ်ရမင်းကြီးဖရန်စစ်ရဲ့ခရစ်စမတ်ခါသမယမိန့်ခွန်းမှာတော့ COVID-19 ရောဂါကာဝယ်ဆေးကိုကမ္ဘာပေါ်ကဒေသတိုင်းမှာရှိတဲ့လူတွေကြောက်အောင်လုပ်ပေးဖို့အထူးသဖြင့်တော့အကာအကွယ်အမဲဆုံးသူတွေအတွက်ကြောက်အောင်လုပ်ပေးဖို့ခရစ်စမတ်နေ့ဖိန်ကြားချက်ထဲမှာကမ္ဘာနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။မျိုးသားရေးဝါဒနဲ့ဆွေးရောက်သတိပုဂ္ဂလဝါဒတွေကြောင့်မိဒုက္ခရောက်သူတွေကိုသနာငဲ့ညာမှုရှိတာမျိုးခွင့်ပြုပြီးကြားဖို့ပေါ်ရမင်းကြီးကတိုက်တွန်းခဲ့တာပါ။ပေါ်ရမင်းကြီးလိုပဲနောက်နေ့မှာဒီကာယောဂဆိုးကလွန်မြောက်ပြီးအဘိုးဘေးကင်းကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှုပုံမှန်ပြန်လည်ရည်တည်နိုင်မှုမျှော်လင့်ကြရင်ပြည့်စုံတဲ့နေ့ကိုကမ္ဘာသူကမ္ဘာသားတွေချော်ပြခဲ့ကြပါမယ်။နှင်းအောင်လှုပ်ဆက်ခဲ့ကြပါမယ်။ကျွန်တော်တင်ထိုင်ဘူးပါ။မမသဇင်အောင်တဲ့အတူ2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုအခုလိုတင်ပြခဲ့တာပါ။ညာ2021 is this beautiful 3-2-1 Happy New Year!
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။အခုဆက်ပြီးတော့အပတ်စဉ်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအဓိကကြုံတွေ့နေရတဲ့အင်းနှင်းချမ်းဖတ်မှုတွေဟာ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်ထတာတိုးလာတာတွေ့ရတယ်လို့ဒီလိုအခြေအနေတွေကိုလည်းဆောင်ကြည့်သုတေသနလုပ်နေတဲ့အခရာမျိုးသမီးအဖွဲ့ကပြောပါရယ် COVID-19 ကပ်ဘေးကြောင့်မြန်မာအပဝင်ကမ္ဘာကျွမ်းမှာအင်းနှင်းချမ်းဖတ်မှုတွေတိုးလာတယ်ဆိုတော့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းအချက်အလက်တွေနဲ့တကွထောက်ပြပြောဆိုနေကြတာပါ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအင်းနှင်းအချက်ဖတ်ခရရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီလိုအင်းနှင်းချမ်းဖတ်ခရရသူတွေဘက်ကနေလိုက်ပါကူညီဆောင်ရွက်ပေးနေတဲ့အခရာမျိုးသမီးအဖွဲ့ကိုတည်ထောင်သူလည်းဖြစ်လက်ရှိဒီဖွဲ့ရဲ့မှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့မတ်ထားထားကိုဆက်သွယ်မိနေပြီးဒီတွင်ပဲမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင် There's a path we must choose sometime
Gotta stand up and fight sometime ကျွန်တော်ရှိကိုလာဆိုင်တဲ့အမှုတွေကြီးကိုပဲကြည့်မယ်ဆိုရင်ဒီကရမထမပတ်ကိုကမထကိုမရှိရဲ့မထမစအခုချိန်ထိတော့135ခုရှိရဲ့ရာဂိုင်းတော့အားဖြစ်ဆိုရင်385ရာဂိုင်းတော့လာဖြစ်လာတော့ဒီကိစ္စနဲ့မျိုးသိမဲ့ဆိုရင်ကိုဗစ်ကပေါ့မှာဒီလိုသမီးတွေတို့ပိုနိုင်စင်မှာဆက်သားစမ်းသက်ကြရေးပို့တိုးလာတယ်လို့ဒီကိစ္စပြောလို့ရပါတယ်ဒေါ်လာနိုင်ငံမှာအချင်းချင်းပြူထားတာပေါ့နော်အင်းမန်တေတာရဲ့အတိတ်ကြောင့်မရှိတော့တနိုင်ငံလုံးတိုင်းတာရ။အာကျွန်တော်ပြောတာကျွန်တော်တို့ဖိတ်ဖို့တိုင်တန်းနဲ့ကိန်းကမန်တေတာကိုပြောတာပါ
။ဟုတ်ကဲ့ဆိုတော့ဆူလိုတာကဒါကဒီအဖွဲတစ်ဖွဲတည်းကိုလာပြီးတော့တိုင်တန်းနဲ့အရေးအတွက်ပဲရှိသေးတယ်။ဒီတိုင်တန်းနဲ့နေရာမှာလည်းဘယ်လိုအခြေအနေရောက်မှလာပြီးတော့တိုင်တန်းလာလဲဆိုတာလည်းရှိသေးတဲ့အခါကျတော့အိမ်တွင်းအကြံဖတ်မှုတွေအားဒီမြန်မာနိုင်ငံမှာတိုင်းတာတစ်ခုအထိတော်တော်ကြီးဆိုးနေတယ်လို့ပြောလို့ရတဲ့အခြေအနေများရှိနေမလားမန်ထထားတို့ရဲ့ရှာဖွေတွေ့ရှိမှုအရဆိုရင်ဘယ်လိုများသုံးသပ်မိလဲရှင့်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထား
မြန်မာနိုင်ငံမှာလက်ရှိအင်းဒွင်းကျန်းဖတ်မှုဆိုတော့အခြေအနေသိရှိဆိုင်နာတဲ့အခြေအနေကလည်းတိုက်မှာကျိုးမှာအန်းပေါ့ဒီခဏပိုင်းဆိုင်ရာမိတ်ဆွေမလို့နားလည်ထားကြရဲ့ဒီကြောင့်လို့ရှိရင်ဒီနေ့ကနေဒီကမထုံးနဲ့ဆိုရယူဆရတယ်ပေါ့နော်။ဥပမာကျွန်တော်ပြောတာကျွန်မရိုက်လို့ instant လို့မှာတိုင်းနေဆိုရင်ချက်ရတာကျွန်မပဲ။ကျွန်မရိုက်ကြအောင် instant လို့ လာအရင်ခင်ရမနေတယ်လို့အနေနဲ့ပြတ်လို့တောင်းဆိုမထိန်တယ်လို့အိမ်မှာကျွန်တော်ကမပြတာလို့ဆိုရက်ဘဝဝဲဖြစ်တင်နေဟာရှိရတောင်းတယ်မတိုင်ကြဘူးနော်ဒီတိုင်တန်းနေရတယ်တော့အရင်နဲ့ဒီနေတဲ့နေရာတိုင်းတော့တော့ပေါ်ပေါ်များနေရပါတော့ဒီနေရာချိန်မှာဒီကတည်းကမင်းကလေးတွေပါအကိုကြီးကဆင်းရဲတော့ခံရတဲ့ကိုအမျိုးသားရဲ့ဆင်းရဲမှုစိတ်တည်မှုရဲ့ဖြစ်ချက်တော့ဖြစ်အခန်းခံမှုနဲ့ဆင်းမှုတွေခံရရပြီနော်။နိုင်ငံမှာကိုဗစ်မဖြစ်ခင်တည်းကအဲဒီအခန်းခံမှုတွေကဒီလိုလေးဖြစ်နေတယ်လို့ယူဆရပါတယ်
။ဆိုတော့ကိုဗစ်မဖြစ်ခင်တည်းကဖြစ်နေတာကမှဒီကိုဗစ်ကပ်ဘေးကျုံရတဲ့အခါကျတော့လူတွေအကျက်တဲတွေပိုကျုံလာတဲ့အချိန်မှာမိသားစုရလည်းအိမ်ထဲမှာပဲနေရတယ်။စာဝင်းနေရလည်းအပြင်ထွက်မလို့ရတော့အခက်အခဲတွေပိုဖြစ်လာတဲ့အခါမှာဒီရဲ့ဒီရိုက်ခတ်မှုအမှုသမီးတွေကပို့ပြီးတော့ခံစားရတယ်ဆိုတဲ့ပုံစံမျိုးကိုပြောလို့ရနိုင်မလား
။ဟုတ်ကဲ့ကြောင့်လူတိုင်းခံရတယ်ဆိုပေမဲ့ဒီအခြေအနေတွေကြည့်မယ်ဆိုအမှုသမီးတွေကပို့ပြီးတော့ခံစားရတယ်ပေါ့နော်။ဒါတော့တကဘာလုံးတန်းကြရဖို့လို့ဆန္ဒမှာဒီဟာကိုဖျက်ရောက်ပါမယ်အတူလိုက်လာပြီးနောက်ကပ်ဘေးတစ်ခုလိုမျိုးဒီအင်ဂလန်ချက်ဖတ်မှုကိုခေါ်ရတယ်ပေါ့နော်
။ဟုတ်ကဲ့အဲ့တော့ဆိုလိုတာကဒီကိုဗစ်ကာလမှာဒီအိမ်နဲ့အချမ်းဖူးမှုကလည်းနောက်ထပ်တွဲကပ်ပါလာတဲ့ကပ်ဘေးတစ်ခုလိုတောင်မှပဲဖြစ်လာတယ်ဆိုတာတို့ကိုဟိုစိုးရတဲ့အခြေအနေလို့ပြောချင်တာလို့ကျွန်မနားလည်ပါတယ်အဲ့တော့ဒီကိုဗစ်ကာလအတွင်းနဲ့ကိုဗစ်မတိုင်ခင်နဲ့ဈားထဲမှာအိမ်နဲ့အချမ်းဖတ်မှုတွေတိုးလာတဲ့အရေးအတွက်ပေါ့နော်ဟိုဖြစ်လာတဲ့အခြေအနေလေးကိုလည်းနည်းနည်းလောက်ပို့ပြီးတော့အရှင်းပြပေးစေချင်ပါတယ်အရေးအတွက်အပြင်ရာခိုင်နှုန်းအပြင်ဘယ်လောက်ထိတက်သွားလို့ဒါဟိုကပ်ဘေးတစ်ခုလိုတောင်ပြောချင်တာပါလေ
ကျွန်မတို့လမ်းတိုင်တန်းနဲ့အခြေအနေရဆိုလို့ရှိရင်ကိုဗစ်မဖြစ်ခင်ကလို့ဆိုကိုရမှာဒီအင်ဂျင်ချမ်းဖတ်လို့ပေါ့နော်အမှုလောက်တိုင်ကမှာရယ်အဲကိုဗစ်ဖြစ်သွားတဲ့အချိန်မှာဒီမှာမတ်လမဆန်းမဆန်းနေတော့အဲမှာလို့ရှိရင်ကိုဗစ်ကြောင့်ဆက်ပြီးတော့ဒီမှာပြန်ဆက်ပြီးတော့ဆောင်ရလာတဲ့အချိန်မှာလို့ရှိရင်မတ်နောက်ပိုင်းရနေပြီးတော့ဒီပေမေနောက်ပိုင်းလောက်ဖြစ်ဆိုလို့ရှိရင်ဒီအင်ဂျင်ချမ်းဖတ်မှုကတရက်ကိုတရက်ချက်ကျော်လောက်ကိုတိုင်တန်းလာဖြစ်တယ်အရင်ကိုရမှာပေါ့ကိုဖြစ်ဖြစ်ဒီမှာပေါ်လာပါတယ်တရက်ကိုတရက်ထပ်တောင်ကျော်သွားရတော့နော်ကျွန်တော်တို့ကိုတိုင်တန်းနေရတဲ့နောက်ရောက်ကို600ရာခိုင်နှုန်းနဲ့800ရာခိုင်နှုန်းနဲ့အဲ့လိုမျိုးကတ်သွားတယ်နော်
ဟုတ်ကဲ့ဒါတော့မှဒါတိုင်တန်းတဲ့လူစရင်ကိုပဲပြောနေတာနော်လာပြီးတော့မတိုင်တန်းတဲ့သူတွေကအများကြီးရှင်းနိုင်သေးတယ်လို့လည်းယူဆနိုင်တာပေါ့အ
များရှင်းနိုင်ပါတယ်ကိုဖြစ်ဖြစ်နေတဲ့အတွက်ပိုင်းရောဘလို့တောင်းပါလဲဒါလို့ပြပါလဲပေါ့နော်ဒါရအများကြီးပဲ
ဟုတ်ကဲ့ဆိုတော့ဒီလိုဖြစ်နေတဲ့သူတွေကိုလာပြီးတော့တိုင်တန်းတဲ့သူတွေကိုအကာအကွယ်ပေးတဲ့အပိုင်းမှာရောနိုင်ငံထထတို့လူမှုဖွဲ့စည်းတွေနောက်တွေအစိုးရတာဝန်ရှိသူတွေဘက်ကရောဒီလိုအင်းနှဲချက်ဖတ်ခရရတဲ့အမျိုးသမီးတွေအတွက်ဘာရင်းများအကာအကွယ်ပေးဆောင်ရွက်နေတာရှိပါသလဲရှင
်ကျွန်တော်ဖတ်ကြည့်နေတော့ကျွန်တော်ကမှန်ကမှပေါ့နော်ကြီးကြီးတုံးတာဝန်ဆောင်မှုပေးတယ်ဒီမှာဆိုလို့ရှိရင် hotline ဖုန်းလေးပေါ့နော်ရှိရပုံခဲ့လိုက်တယ်ကိုဗစ်ကာလမှာအရင်တော့နှစ်ခုပဲရှိရအခုဆိုနေရပါကျွန်တော်တို့ခဲ့ပြီးတော့6ခု7ခုလောက်ကျွန်တော်ခဲ့တယ်အရင်ကကျွန်တော်ကရန်ကုန်ကတော့မှ6ခုပဲအခုကျတော့နေရမှာရှိတယ်ကျွန်တော်မိဖက်အဖွဲ့ကြီးတို့မှထားမှုတွေသူတို့နေရမှာပဲတိုင်းရအခုရဖက်ရမှာချစ်ချက်ပေးပြီးတော့လောက်စာနေပါတယ်နောက်ကျတော့လက်တိုင်းအမျိုးမျိုးတယောက်ကအရေးကြီးဆုံးဖြစ်တဲ့ပိုင်းတင်ခံမှာပေါ့ဒါဖြစ်တာလည်းဘလို့ဖြစ်တာလဲဒီ download ကတော့ဒါဖြစ်ချင်တာလားဘာအထူးဖြစ်ချင်လဲဘလို့လောက်နိုင်တယ်လဲဆိုတော့တယောက်နဲ့တယောက်ဘလို့မှမပြေနိုင်ဘူး။အဲ့မပြေရဲ့ပုံမှာမကြည့်ဘူးကျွန်တော်တို့ဒီ season နဲ့ဘလို့နောက်ထပ်ဒီ time နဲ့လေးဆဲဘာမှပြေတော့ဟို update အားလည်းဆက်လက်ဆောင်ရတယ်။ကျွန်တော် survivor center approach လို့ခေါ်တဲ့ဟိုတာမှုကိုပေးလိုက်။ခံစားရတဲ့သူကိုဘဟုပြုပြီးတော့ season ဆွဲပြီးတော့ဘာမှပြေရဲ့ဝန်ဆောင်မှုဖြစ်ပါလား။
ကျတော့မထထပြောတဲ့အပေါ်မှာဆိုရင်ဒါမြန်မာနိုင်ငံမှာအင်းနှင်းချမ်းဖတ်မှုတွေကတော်တော်လေးကျကျပြန့်ပြန့်ရှိနေတယ်လို့ကျွန်မနားလည်ပါတယ်ဆိုအစိုးရဘိုင်းဒီတာဝန်ရှိသူတွေအာဏာပိုင်ဖွဲ့စည်းတွေဘက်ကရောဒီလိုမျိုးမထထတို့လိုဖွဲ့စည်းနေပူးပေါင်းပြီးတော့ဆောင်ရွက်တာတွေရှိပါလားသူတို့ကရောဘယ်လိုထိရောက်တဲ့ကာကွယ်မှုတွေပေးနေတာရှိပါလဲရှင
်ကျွန်တော်တို့ကအကောင်ထားကြလို့ရှိရင်ဒီလိုမျိုးပူးပေါင်းပြီးတော့လုပ်ဆောင်ရတာရှိရဲ့လုံးဆောင်ရေးခြေနေရကျွန်တော်တို့ရဲ့ခုနကမြန်မာဖားလို့မရလို့ရှိရင်ဒီလိုရှိမှာပါမျိုးပေါ့နော်အဲ့လိုလေအကူအညီလိုအရင်ကျွန်တော်တို့အပိုင်းပြီးတော့ဝိုင်းဝန်းကိုလုပ်ဆောင်ပါတယ်။ပြီးတော့သူရထားမှရအနေနဲ့လည်းပူပေါင်းမျိုးဒီ UI နဲ့ကျွန်တော်တို့ဖက်စီရနဲ့ပူပေါင်းပြီးတော့ဒီလိုမျိုးပူကောင်းနဲ့ဆောင်မှုပေးနိုင်အောင်ဟိုကို nation ဘောလို့ချစ်ချက်ဆောင်ရွက်ကြမလဲ။ဘလိုဝေဆောင်မှုပေးကြမလဲ။နောက်ဒီကိုကလာမှာစံဖတ်မှုတွေအတွက်အနေနဲ့မျိုးလေးပို့ပြီးတော့ခ
ထိတ်သက်အားကောင်းမှုတွေပြုလုပ်လာဖို့စီစဉ်နေရေးဆွဲကြပါတယ
်အခုပြောနေတာအဓိကကတော့ဒါဟိုဖြစ်ရက်တစ်ခုဖြစ်လာပြီဆိုလို့ရှိရင်ဒါဘယ်လိုကောက်ွယ်ဆောင်ရှောက်မှုတွေပေးတယ်ဘယ်လိုဝိုင်းပြီးတော့ဂူကြီးဆောင်ရှောက်တယ်လဲဆိုတော့ပေါ့နော်ဆိုတော့ဒါကတစ်ပိုင်းပေါ့အပြင်ကိုဒါအရေးရှိအနေနဲ့ကိုဒီလိုမျိုးအခြေအနေတွေမကြုံရအောင်ကြိုတင်ကောက်ွယ်နိုင်မဲ့အနေအထားမျိုးတွေဖြစ်လာဖို့ဆိုရင်ပေါ့တဆူရရဖက်ဖွဲ့စီလူမှုအတိုင်းဝဲအားလုံးပူးပေါင်းပြီးတော့ဘာတွေများဆောင်ရွက်နိုင်ပါမလဲရှင်
ဒါကအဲ့တော့ဒီအရည်အများကြီးရက်ကံပါလို့ရက်ကံပါလို့ဆိုရင်လူတိုင်းလူတိုင်းကအောင်ဖိုက်စီစားအစိုးရဖွဲ့သမားတို့တိကျဆုံးဖြစ်ပါမယ်ဆိုရှင်။မှခံစားရတဲ့သူတို့အနေနဲ့ဆိုလို့ရှိရင်ဒီမှာအပြစ်ဆင်တာကပြည်သူမှာတော့ဒီလိုမျိုးဖွဲ့ရတယ်ဒီလိုအစိုးရဖွဲ့တဲ့တမယာမဟုတ်တမယာအင်တာနက်ထဲမှာလည်းရှိပါရဲ့ရှာပါပိုင်ပါဖုံးဆက်ပါပေါ့နော်။ဖုံးဆက်လို့ရှိရင်မှုဖွင့်ရမယ်ပေါ့ဒီပေါ့နော်။ခြားလုံနိုင်တဲ့အကြိုက်အများကြီးအတိုင်းမှာသိနေပါပေါ့။နောက်တစ်ခုကတော့အမေတို့အဖိုးရောက်ပိုင်းနေတဲ့ဥပဒေပေါ်မှာဒီအမျိုးသမီးတွေတကယ်ခံရတဲ့အမျိုးသမီးတွေရဲ့လက်ရှိလက်တွေ့ရဲ့ဒီမှာဖြစ်နေတဲ့အနေအထားနဲ့ကိုက်တဲ့ဥပဒေကိုအမြန်ဆုံးရေးချက်တွေကိုအမြန်ဆုံးပြန်ထမ်းပေးဖို့လိုပါတယ်။ဥပဒေရှိလို့နဲ့မရဘူး။ကျွန်တော်တို့နိုင်ငံမှာကဒီလိုတူရဲ့အပေးနဲ့လည်းဒီရင်တော့သွားနေနေကြောင်းလိုက်လို့ရှိပြီ။အမေရိုးကိုယ်အောင်ရိုက်မှအသေးစားအောင်ရှင်းတယ်မိမမမွားကိုဒီကနာဆောင်ဘူးဆိုတဲ့အကြီးခေါ်ရှိချရဲမိမဆိုရင်တစ်ဆင့်နေတယ်ဒီမှာသူရင်ဒီလိုက်ပြီးတော့ဆုံးမပိုင်လို့ရှိရဲမိမဆိုနှိမ်ထားရမယ်ဆိုတာမျိုးတွေကဒီအရှိအချတွေကဒီမှုကြောင်းရောင်းဒလေးထုံးဆောင်ရောင်းရောင်းဆောင်ရည်ရောင်းရောင်းနဲ့ဖြစ်လာတော့ကျွန်တော်တို့ဒေတာဆိုင်ရေးမှာမိမကိုရိုက်ပို့အပ်ပေးရတာရေးမရှိဘူးဆိုတော့ဆောင်ရည်ဖွဲ့စည်းရတဲ့အားမျိုးကိုဒီစချာရေးတားမြစ်တဲ့အောက်ပြောင်းမှုတွေပုံတင်မှုတွေပြုလုပ်ရမယ်ကျမတို့လိုဖွဲ့စည်းနေကြတယ်ဆိုရတော့ကျမတို့လိုဖွဲ့စည်းတော့ဝန်ဆောင်မှုကိုနေရာကမှာလက်မှတ်မိဖို့တကယ်တမ်းကြိုးစားရစုပုံပါဆိုလို့ရှိရင်ကျမအနေပြမကြပါဘူးကျမမျိုးသားကျမရိုက်မယ်ဆိုလို့ရှိရင်ကျမဒီကျမဝန်ဆောင်မှုအမိသားမှာရှိရဒါမှမဟုတ်လက်မှတ်ရှိရကျမကိုဖုန်းဆက်ပါလို့ရတယ်လို့ကျမအမျိုးသားကတော့ပြစ်ခိုင်းတယ်ကျမကိုနှိမ့်ဆက်ချင်တယ်မှာအနိုင်ကျင့်ချင်တယ်မှာဒီစဉ်းစားမယ်ဝိရိယစဉ်းစားမယ်မခါတော့အနေကိုပုံရမှာပေါ့ဆောင်မှုရရှိနေခြင်းလက်မှတ်မိနေခြင်းအကောင်လုံးနဲ့အခုမှဟိုအကောင်ပေါ်တန်းစီလေးခုချက်တယ်အဲ့ဒါလည်းပြောချင်ပါသေးတယ်
။ကျေးဇူးများကြီးတင်ပါတယ်အခုချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဘုရားတူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ရွေးကောက်ခံဒုသမရကင်မလာဟဲရစ်ကိုဗစ်ကာကွယ်ဆေးထိုးလိုက်တာနောက်ဒီလူမဲအမျိုးသမီးဘရီယာနာထေလာရဲ့ရုပ်ထုဖျက်ဆီးခံလိုက်ရတာဒီအကြောင်းတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးနိုင်ငံတော်စတင်ဖြန့်ချိနေတဲ့အချိန်ထဲမှာအမေရိကန်ထိပ်တန်းခေါင်းဆောင်တွေလည်းဒီကာကွယ်ဆေးထိုးခံနေပုံကိုရုံမြင့်တန်ကြားတွေမှာတွေ့မြင်နေရပါတယ်ကိုဗစ်ဆေးအပေါ်လူလူအနေနဲ့ယုံကြည်လက်ခံပြီးကာကွယ်ဆေးထိုးဖို့လုံဆော်တဲ့အနေနဲ့တာဝန်ရှိသူတွေကလူများရှိမှကုလိုကာကွယ်ဆေးထိုးကြတာပါအမေရိကန်ရွေးကောက်ခံဒုသမရကင်မလာဟဲရစ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူဒေါ့ဂ်အန်ဟော့ဖ်တို့လည်းကိုဗစ်ကာကွယ်ဆေးအင်္ဂါနေ့ကထိုးခဲ့ကြပါတယ်
I have now been vaccinated, as Joe likes to say. There's a big difference between the vaccine and vaccinations. I want to encourage everyone to get the vaccine.
အခုပဲကာကွယ်ဆေးထိုးပြီးတော့ပြီ။ဂျိုးဘိုင်ဒန်ပြောသလိုပါပဲ။ကာကွယ်ဆေးရလာတဲ့ကာကွယ်ဆေးထိုးနိုင်တဲ့အဆင့်ကြားမှာကိုပဲတကယ့်ကိုကြီးမားတဲ့တိုးတက်ပြောင်းလဲမှုတစ်ခုရှိပါတယ်။အားလုံးကလည်းကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။နာကျင်မှုမရှိပါဘူး။ဘေးကင်းပြီးတော့အချိန်လည်းမကြပါဘူးလို့ရွေးကောက်ခံဒုသမ္မတကင်မလာဟဲရစ်ကဝါရှင်တန်မြို့တော်ကပြည်သူ့ကျန်းမာရေးဌာနတစ်ခုမှကာကွယ်ဆေးထိုးပြီးအင်္ဂါနေ့ကပြောသွားတာပါရွေးကောက်ခံသမ္မတဘိုင်ဒန်လည်းပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးခဲ့တာပါဒီတော့တွင်အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်အစောပိုင်းဂရီပေးပြောခဲ့တယ်လို့မြန်မြန်ဆန်ဆန်မလုပ်နိုင်တာတွေရှိနေတယ်လို့တာဝန်ရှိသူတွေကဂရီပေးပြောဆိုနေကြပါတယ်ကုသယောဂဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောင်ချီလည်းဒီဇင်ဘာ22ရက်နေ့ကပထမအကြိမ်ကိုဗစ်ကာကွယ်ဆေးထိုးခဲ့ပါတယ်
This what we're seeing now is the culmination of years of research.
အရင်ဘယ်တော့မှမကြုံခဲ့ဘူးတဲ့အချိန်အောက်မှာအချိန်တော်ကြာဆန်းသက်ရှာဖွေမှုရဲ့ရလဒ်ကိုအခုကျွန်တော်တို့တွေ့မြင်ခဲ့ရတာပါ2020ဇန်နဝါရီလမှာစခဲ့တဲ့ virus ပေါ်ပြီးတော့တစ်နှစ်မကြာခင်မှာကျွန်တော်အပါအဝင်အားလုံးကာကွယ်ဆေးထိုးနိုင်ကြပါပြီလို့ဆိုရတယ် NIH American မြို့သားကျန်းမာရေး Institute ညွှန်ကြားမှု Dr. Francis Collins နဲ့ကျန်းမာရေးနဲ့လူမှုရေးရာဝန်ကြီး Alex Azaro နဲ့အတူ Moderna ကာကွယ်ဆေးထုတ်ခဲ့တာပါ NIH နဲ့ Massachusetts ပြည်နယ်က Moderna တို့ဟာဒီကာကွယ်ဆေးကိုပူးတွဲဖန်တီးခဲ့ကြတာပါကိုဗစ်ကာကွယ်ဆေးပေါ်ပေါလာတဲ့သတင်းကြောင့်ကမ္ဘာတစ်လွှမ်းမှာဝမ်းသာနေကြပေမဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တဝက်လောက်ကတော့မဝမရဲဖြစ်နေကြသေးပါဗြိတိန်မှာတော့တတ်မတည့်တဲ့ရောဂါအဲလာဂျီရှိထားမှုတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမထိုးကြဖို့ဆေးဝါးကြီးကြေးဆိုင်ရာအာဏာပိုင်တွေကတတိပေးထားပါတယ်အခုလိုသတင်းမျိုးတွေကြောင့်တချို့ကလည်းကာကွယ်ဆေးထိုးဖို့မဝမရဲဖြစ်နေကြပါတယ်Los Angeles Mugen Sierra Walter ကအခုလိုပြောပါတယ
် I mean I don't even do the flu shot so I mean I think that maybe in the future
တော့ great ကဝယ်စီတော့မထိုးဖြစ်ပါဘူးနောက်တစ်နှစ်နှစ်လောက်ကြာပြီးချင်းဆိုရင်တော့ပိုးပြီးတော့စိတ်ချမှာပါလောလောဆယ်တော့ FDA ကခွင့်ပြုရင်တော့မထိုးပါမဟုတ်ပါဘူးလို့သူကပြောပါတယ်အခုခါမှာတော့ကာကွယ်ဆေးတွေနိုင်ငံအနှံ့ဖြန့်ချီနေပေမဲ့လည်းမှန်းထားသလောက်ခရီးမပေါက်ဖြစ်နေတယ်လို့ဆိုကြပါတယ်COVID ကာကွယ်ဆေးဖြန့်ချီရမှာပြည်내တွေအနေနဲ့အဆင်ပြေပြေဆောင်ရွက်နိုင်အောင် American Federal ဆိုရအနေနဲ့ပိုအကူအညီပေးတယ်လို့ဆိုပါတယ်ဒေါက်တာဖောက်ချီက
Well rather than stepping in and taking over I think it would be maybe better
ကိုကအစားဆုံးဝင်လောက်တာထက်သူတို့လုပ်ဖို့အဆင်ပြေအောင်ကူညီတာကပိုကောင်းမယ်ထင်ပါတယ်ဝင်ဆွတ်ဖက်နေရလို့တော့မဆိုလိုခြင်းပေမဲ့ပြည်내တွေရဲ့အလုပ်ကို Federal ဆိုရကဝင်လုပ်မယ်ဆိုတာထက်ပြည်내ဆိုရရအနေနဲ့တို့အလုပ်တို့အဆင်ပြေပြေလုပ်လို့နိုင်အောင်ကူညီဆောင်ရွက်ပေးဖို့လိုတာပါပြည်내ရေအနေနဲ့တို့မျှော်မှန်းထားတဲ့အတိုင်းလုပ်ငန်းပြီးစီအောင်မဆောင်ရွက်နိုင်တဲ့အကြောင်းရင်းတွေထဲမှာဝန်ထမ်းအင်အားမတိုးချဲ့နိုင်တာလူမှုကိုအချိန်မီအတိမပေးနိုင်တာနဲ့ကာကွယ်ဆေးတွေကိုတူလောင်တဲ့ဒီလိုအပ်တဲ့အေးခံစနစ်လုံလုံလောက်လောက်မရှိတာတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီတစ်လအတွင်းတန်း20လောက်ကာကွယ်ဆေးထိုးပေးဖို့မျှော်မှန်းထားပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တက်ကြီးကြမ်းမာနေထိုင်သူတွေကိုဦးစားပေးထိုးပေးဖို့စီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာနိုင်ငံတော်လူပေါင်း3သိန်းခွဲနီးပါးသေဆုံးခဲ့ပြီးတော့တန်း20နီးပါးယောဂါကူးစက်ခံထားပါရခင်ဗျာကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့နယ်မှာစိုက်ထူထားတဲ့လူမဲမျိုးသမီးဘရီယန်နာတေလာရဲ့ရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။လွန်ခဲ့တဲ့မတ်လတုန်းကကန်တကီပြည်နယ်လူဝေဗေးမြို့မှာရှိတဲ့သူနေအင်္ဂန်တွင်ရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ပစ်ခတ်မှုဖြစ်ပွားရာကနေသူသေဆုံးခဲ့တာပါ။အမေရိကန်ပြည်အောင်စုမှာအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲလောလောထပ်ပေါ်လာချိန်မှာဘရီယန်နာတေလာသေဆုံးခဲ့တာကြောင့်သူကိုဂုံပြုတ်ပြီးတော့အမတ်တရရုတ်တုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစိုက်ထူခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကုန်စနေနေ့ကသူရုတ်တုဖျက်ဆီးခံလိုက်ရတာကိုတွေ့ရှိခဲ့ကြပါတယ်။အော့ကလန်မြို့ကန်ကယ်ရင်ကနေဒီက
I think for me it brought up a lot of emotions from you know her initial
သူတည်ဆုံးသွားပြည့်တဲ့နောက်အတော်လေးစိတ်မကောင်းဖြစ်ခဲ့ရပါတယ်။အခုလဲသူရုတ်တုကိုဖျက်ဆီးလိုက်ကြပြီဆိုတော့နောက်တစ်ချိန်ထပ်ပြီးခံစားရပြန်ပါတယ်။
တေလာရဲ့ရုပ်တုကိုလုတ်ခဲ့သူပပုဆရာလီယိုကာဆင်ကတော့လေသမ်စကွဲမှာထားရှိတဲ့ဒီရုပ်တုကိုဖျက်ဆီးတာဟာလူမျိုးရေးတက်ခိုက်မှုဖြစ်တယ်လို့ဆိုရတယ်။လိုဝေဗေးမျိုးမှာမွေးရစင်းနဲ့ပတ်သက်ပြီးတော့ရဲကဝင်ရောက်စီးနှင်းမှုအတွင်းလူပြူရဲဝန်ထမ်းတို့ရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသမီးဘရီယန်နာတေလာသေဆုံးခဲ့ရာကနေအမေရိကန်တလွားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အသက်26နှစ်အရွယ်သူနာပြူတူဖြစ်တဲ့တေလာရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေပြီးမှတော့မွေးစေဝါလည်းမတွေ့ရသလိုငွေသားလည်းရှာမတွေ့ခဲ့ပါဘူးအခုအခါမှာတော့ဒီပြစ်ခတ်မှုမှာပါဝင်တဲ့ရဲဝန်ထမ်းနှစ်ဦးပေါ်စုံစမ်းစစ်ဆေးနေပါတယ်အော့ကလန်မြို့နေ Keith Groupie ကရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောပါတယ
် it just makes me feel like I mean can't we have anything
ဘာကြောင့်အခုလိုစိတ်ထားမျိုးနဲ့လောက်ကြတာလဲဆိုတာကိုစဉ်းစားမိပါတယ်သူတည်ဆုံးသွားတယ်ဆိုတာကလွန်နေပါပြီအခုတော့ဘာကြောင့်ဒီလိုလောက်ကြတာပါလဲ
တေလာရဲ့ရုပ်တုကိုထုလုပ်ခဲ့တာဟာ Black Lives Matter လှုပ်ရှားမှုရဲ့အမွေအနှစ်ကိုဂုဏ်ပြုတဲ့အနေနဲ့ဖြစ်တယ်လို့ခေတ်ပြိုင်နိုင်ငံရေးအခြေအနေပေါ်ထင်ဟတဲ့အမှုပညာလက်ရလို့လဲဘဘူးဆရာကာဆန်ကပြောပါရယ်ဖြစ္စည်းခံရတဲ့ရုပ်တုကိုဖယ်ရှားပြီးရင်တော့တိတ်မကြခင်မှာရုပ်တုအစ်တစ်ခုအစားပြန်စိုက်ထူဖို့အစီအစဉ်ရှိတယ်လို့သူကပြောပါရယ်အော့ကလန်မြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့နန်နာဂျွိုင်နာက
It's a small bust head with a big base
ဒီရုပ်တုကအောက်ခံခုံပေါ်မှာတင်ထားတဲ့ဥကောင်းပိုင်းတည်းဆိုတော့ ကင်ချီလို့ရတယ်လို့ဖြည့်ဆည်းလို့လည်းရပါတယ်စကိတ်ဘုတ်စီးတဲ့ဥယျာဉ်နေရာမှာလှုပ်ထားတာဆိုတော့ဘာကြောင့်ဖြစ်မလဲဆိုတာမသိနိုင်ပေမဲ့လူမျိုးရေးမုန်တီးမှုကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ပါစေနဲ့လို့ပဲဆူတောင်းရင်မျှော်လင့်မိပါတယ်
အခုခမာရာဘရီယနာဒီလာရဲ့အင်ကိုဝင်ရောက်ရှာဖွေရမှာလှုပ်ထုံးလုံးဤအတိုင်းမဆောင်ရွက်ခဲ့တဲ့ရဲဝန်တန်းကိုရောပြစ်ခတ်ခဲ့တဲ့ရဲဝန်တန်းကိုရောတပ်ဖွဲ့ဝင်ဖြစ်ကနေထုတ်ပြဖို့အရေးယူဆောင်ရွက်ထားပါတယ်ရဲတပ်ဖွဲ့ကအခုလိုဝင်ရောက်စီးနင်းရမှာတော့ဒီလာနဲ့အတူရှိနေတဲ့ချစ်သူအမျိုးသားကင်နက်ဝါကာကရဲတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့ထင်ပြီးတော့တနက်နဲ့အရင်စီးပစ်ခဲ့တာကြောင့်ရဲဝန်တန်းတို့လည်းတန်းရန်ရသွားခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။2020ထဲမှာအင်္ဂါဂျိုစူးစမ်းမှုအပါအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်တကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်။
ဒီကယောဂါကာကွယ်ဖို့အတွက်ကိုစေသူတေသနာကအတင်းဆိုင်ပင်ပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလုပ်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းအားဘေးစမျိုးယိုဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တယ်ဟာအိန္ဒိကဟိုဓာတုပေတာနိုဘယ်ဆုရတဲ့အမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ကက်စပါမျိုးဘီဇတီးဖြတ်မှုပေါ့နော်ဂျင်းအက်ဒီတင်းနဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဘီဇတီးဖြတ်မှုနဲ့ဗိုင်းရပ်စ်ပေါ့နော်မျိုးဘီဇ DNA ကိုပုံစံတစ်မျိုးသွင်းပေးလိုက်တယ်ကိုဗစ်ဗိုင်းရပ်စ်ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဟာကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှသွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းအောင်လုပ်ပေးတယ် COVID-19 သုတေသနနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးဗီဇတိဖြတ်တဲ့နည်းပညာတစ်ချောင်းယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနည်းမဖြစ်ခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ကြတာလည်းထူကြတယ်လို့ပြောပါတယ်
။ဇီဝသူတေသနာအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအားဖြင့်လူရဲ့ကိုယ်အတွင်းမှာမဟုတ်ဘဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သူတေသနာကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူပါတယ်အခုကပြင်မှာဓာတုပေဒနီးအယပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မြန်မာမှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့ stimulate လုပ်တဲ့ဟာမျိုးလိုပဲမြန်မာကင်မရာကနေရိုက်လိုက်တဲ့ရုပ်လွှာကိုတရားစစ်တပ်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောင်မြင်မှုတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အထက်မှာမျက်ကမှန်ကနေအဝေးရောအနီးရောသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲ့လိုက်ရောလိုက်လုပ်လို့ရတဲ့ဟာအဒါပေါ်လာပြီအဒီနဲ့ပုံပြီးစိတ်ဝင်စားဖို့ကောင်းတာဘင်ကွန်းပြောနေတဲ့အခါကျလို့ရှင်ဘင်ကွန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအလွှာတွေအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကုံးပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တီထွင်မှုနောက်တစ်ခုကတော့ဇီဝအချီထုတ်နိုင်ခဲ့တာပါ
စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်မြင်းမီးနဲ့ချုပ်တာ ကော်ကတ်တာတို့ဘာတို့ ਨੇ အသားကိုပြန်စီအောင်လို့အခုတို့လူရဲ့အရေးပြားအရေးခွန်ကကျန်းလေကနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တဲ့လူခန္ဓာကိုအစိပ်ပိုင်းကနေထုတ်တဲ့အရေးခွန်နဲ့ထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်အဲဒါကို biological yarn လို့ခေါ်တယ်ဇီဝအချီအဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ xenobots လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပါ
တက်ရှိဆဲရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လှုပ်ထားတဲ့ဂျီနိုဘော့လို့ခေါ်ပါတယ်ဂျီနိုဘော့ကပါလဲဆိုလို့ရှိရင်ရိုးရိုးဆဲရုပ်မဟုတ်တော့ပဲနဲ့သူကဆဲလ်တွေကိုကိုလိုချင်တဲ့ဒီဇိုင်းနဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီဆဲလ်ကပဲမလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ရိုးကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်အချိန်ပေါင်းတန်ပေါင်းသိန်းပေါင်းဂရီပေါင်းမြောက်များစွာ instruction တို့တွတ်ချက်နိုင်တဲ့ set နဲ့သူက model ပေါ့နော် design လုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့ဆေးကုခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုက်မှာရှိတဲ့ part တစ်မျိုးရဲ့ cell ကို design လုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ဆင့်မှာဘာပါလာမလဲဆိုလို့ရှိရင်အတုံးကြတာတွေအများကြီးပါပဲအနုမျိုးဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အလိုချက်ချင်းအတုံးပြလို့ရမှာနောက်ဒီသမုတ်တရားတွေထဲမှာရှိတဲ့ plastic အပိုင်းအစတွေအဲ့ plastic အပိုင်းအစတွေကသမုတ်တရားအပြင်ကြီးတစ်ခုလုံးဆိုတိတ်များလွန်အကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ခုန cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ချလိုက်မယ်ပြန်ပြီးတော့မှသူကမိုက်ခရိုပလတ်စတစ်လို့ဒီအမိုက်တွေကိုတိမ့်ပြမဲ့နီးစားလုပ်ကိုကျူးစားနေပါတယ်။နောက်တစ်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကို Xenobot ဆက်ရုပ်ကလေးကိုထည့်ပေးလိုက်။သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတစ်ဖြည်းဖြည်းဖဲ့ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတေသနာလုပ်နေပါပြီခင်ဗျ။
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိပ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ်။
ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယိုယွင်းမှုအတိအကျတိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နီးတစ်မျိုးထွင်ပါတယ်။ဥပမာအားဖြင့်အုံနှောက်ရဲ့အစိတ်အပိုင်းကဘယ်လိုရှိသလဲဆိုတဲ့ဟာကိုယိုယိုအက်စ်ရေးနဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ခြည်အဲ့ဒီနီးပညာကွန်ပျူတာနီးပညာနဲ့ယောဂဖြစ်နေတဲ့အုံနှောက်ယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးဖက်မြင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်။
2022ခုနှစ်ရဲ့ပထမဆုံးနေ့တောက်ကြနေ့ညအတွက် VOE မြန်မာပိုင်းကနေပြီးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။COVID-19 ကရောဂါကြီးကိုရင်ဆိုင်နေရချိန်ကမ္ဘာတဝန်းကပြည်သူတွေဟာ2021နှစ်သစ်ကိုပျော်ပွဲရှင်ပွဲတွေမပါဘဲကြိုဆိုခဲ့ကြပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကရ Times Square နေရာမှာပုံမှန်လူထောင်နဲ့ချီစုဝေးပြီးနှစ်သစ်ကြိုနေကြဖြစ်ပေမဲ့ဒီနှစ်မှာတော့နှစ်သစ်ကူးကြိုဆင်မြင့်ဖျော်ဖြေပွဲတွေစီကိုအထူးဧည့်သည်တွေကလွဲလို့လမ်းမကြီးတွေပေါ်မှာရှင်းလင်းခြောက်ကန်နေပါတယ်။American မြို့တော်တော်များများမှာလည်းနှစ်သစ်ကူးကြိုဆိုတဲ့ပွဲတွေကိုလူအများမပါဘဲကျင်းပခဲ့ကြပေမဲ့ကာစီနိုလောင်းစားရုံတွေတန်းစီနေတဲ့ Las Vegas မြို့က Las Vegas Strip လမ်းမကြီးပေါ်မှာတော့မိဘဖောက်ပွဲကိုလူထောင်ထဲချီစုဝေးကြီးခဲ့ကြပါတယ်။ COVID ကာကွယ်ဆေးနှစ်မျိုးကိုတရားဝင်သုံးဆွဲခွင့်ပြုထားတဲ့ American ပြည်ထောင်စုမှာအများပြည်သူစီကို COVID ကာကွယ်ဆေးတွေမရောက်ဘဲတောင်းနှေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရက2020ခုနှစ်မကုန်ခင်မှာပြည်သူသန်း20လောက်ကို COVID ကာကွယ်ဆေးထိုးပေးရမယ်လို့ခန့်မှန်းခဲ့ပေမဲ့ဒီဇင်ဘာ30ဗုဒ္ဓဟူးနေ့အထိနိုင်ငံတော်ကကိုဗစ်ကာကွယ်ဆေး 12.4 သန်းကိုပဲဖြန့်ချိထားနိုင်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC မှတ်တမ်းတွေအရသိရပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပြန့်နှံ့နေတာကြောင့်ဗန်ကောက်မြို့တော်ကကျောင်းတွေအပန်းဖြေပန်းခြံတွေလက်ဝတ်ဝဲကျင်းပတဲ့နေရာတွေအပါအဝင်လူအများစုဝေးနိုင်တဲ့နေရာတွေကိုပိတ်ထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေများအတွက်ရေဒီယိုအတန်းဖွင့်မှုကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေအားလုံးနှစ်သစ်မှာကျန်းမာငြိမ်းချမ်းကြပါစေရှင်။ကျွန်မဆူမြတ်မောင်ပ
ါ This program has come to you from the Voice of America, Washington.